မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်နေချိန်ကျောင်းတချို့နာမှာအသေးစားဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်အထူးသဖြင့်ရန်ကုန်စကိုင်းဖျားသုံးစုစတဲ့မြို့တွေမှာပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်ကိုဗစ် -19 ကပ်ရောဂါကြောင့်ဇူလိုင်လဆန်းမှာပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေနိုဝင်ဘာလတရက်နေ့ကပြန်ဖွင့်ခဲ့ပါတယ်စာတင်ကျောင်းတွေပြန်ဖွင့်တဲ့နေ့မှာပဲစာတင်ကျောင်းတချို့ရဲ့နာမှာအသေးစားပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ကျောင်းတော်တော်များများမှာတော့လက်နက်ကိုင်လုံခြုံရေးတွေကလုံခြုံရေးယူပေးထားတယ်လို့တချို့စာသင်ကျောင်းတွေမှာဆိုရင်စစ်တပ်ကတက်ဆွဲထားတာမျိုးတွေရှိပါတယ်ဒီလိုအခြေအနေမှာပဲကရင်ပြည်နယ်ဖျားသုံးစုမျိုးကအထက်တန်းကျောင်းတစ်ခုရဲ့ကျောင်းဝင်းထဲမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပြပါတယ
်ကျောင်းဝင်းထဲမှာရှိတဲ့ဒီအာဂဇာကွင်းတစ်ခုရှိတယ်အဲ့ဒီအာဂဇာကွင်းရဲ့ဂိုးတိုင်လားပါဘောနော်အဲဘောလုံးဂိုးတိုင်လားပါအဲအဲ့မှာမိုင်းတို့ကိုတနအိနဲ့ဒီတင်ငါမလေးပေါ်မွန်လွဲတနအိဒီတင်ငါမလေးပါဆောက်ပေါ်အဲ့ဒီမှာအထီးခိုက်တော့တရားမှမရှိဘူးလို့ကျွန်တော်တကယ်အတိအကျရရပဲအထီးခိုက်တော့တရားမှမရှိဘူ
းစကိုင်းတိုင်းနဲ့ကချောင်းဦးမြို့မြို့မှာရက်ွက်မှာရှိတဲ့အမှတ်1မူလာတန်းကျောင်းသားမှာလဲကျောင်းမဖွင့်ခင်တရက်အလိုဖြစ်တဲ့အောက်တိုဘာလ31ရက်နေ့ညနေ6နာရီခွဲဝင်းကျင်လောက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုမှာတော့လူတဦးသေဆုံးပြီးတော့တဦးထဏ်ရာရခဲ့တယ်လို့ဒေသခံပြည်သူက VOA ကိုအတည်ပြုပြောပါတယ်တေဆုံးသွားသူဟာလမ်းသွားလမ်းလာတူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ဒဏ်ရာအများပြားနဲ့တေဆုံးသွားသူဟာမိုင်းထောင်နဲ့အကြမ်းဖက်သမားလို့ပြောထားပါတယ်တခါရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်ဘားကရာလမ်းပေါ်ကအထက်တန်းကျောင်းတစ်ကျောင်းရဲ့ရှေ့မှာလဲနိုမာလာတရက်နေ့နေ့လယ်တနားရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်လမ်းဘေးပလက်ဖောင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပေမဲ့လူတဦးတယောက်မှထိခိုက်မှုမရှိခဲ့ဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကပြောပြပါဗျ။စစ်ကောင်စီကထုတ်ပြန်တဲ့သတင်းစာတွေမှာတော့နိုင်ငံအနှံ့ကကျောင်းသူကျောင်းသားတွေဟာပျော့ပျော့ရွှင်ရွှင်နဲ့စာသင်ကျောင်းကိုပြန်တက်နေကြတယ်လို့ဆိုထားပြီးတော့သတင်းတပ်ပုံတွေနဲ့ဖော်ပြခဲ့ပါဗျ။စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်တာကိုမလိုလားတဲ့အကြမ်းဖက်သမားတွေဟာကလေးငယ်တွေကြောက်ရွံ့ထိတ်လန့်အောင်နောက်ပညာသင်ကြားနေတဲ့အဆောက်အဦတွေထိခိုက်ပျက်စီးအောင်အကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်အေဂျင့်တင်ငင်ရေးအတွက်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေနဲ့ကျောင်းသားမိဘပြည်သူတွေပူးပေါင်းပြီးတော့လက်တွဲဆောင်ရွက်ကြဖို့တိုက်တွန်းရေးသားထားပါတယ်။ဆရာနာသိမ့်လိုက်ချင်းကနေစလို့အကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းတွေပြန်မတက်ကြဖို့တိုက်တွန်းမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်တချို့ကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။စစ်ဖက်နောက်ကကျွန်ပညာရေးဒုမိဘတွေအားမပေးကျောင်းမတက်ရေးအတွက်နှိုးဆော်တဲ့စာတန်းတွေကိုကင်ဆောင်ပြီးတော့ရွှေဘုံမြို့မှာနိုမာလာနှစ်ရက်နေကခြိတက်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းကျောင်းပြန်မတက်ဖို့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာလည်းဓာရီဓာကျက်ဘာမှမတက်တဲ့ပညာရေးစနစ်အမြင့်ဖြုတ်ကသပိတ်မောက်ဆန့်ကျင်ကြဆိုတဲ့စာတန်းကိုချိတ်ဆွဲပြီးတော့အထကတိတင်ငန်းကျွန်းကျောင်းသားတက်မကများအဖွဲ့ဘာကသများအဖွဲ့ချုပ်ကနေစာသင်ကျောင်းတွေမတက်ဖို့ကိုလည်းစီယုံဆန္ဒပြခဲ့ကြပါတယ်ရှင်။